မန္တလေးမြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့လူငယ်3ဦးသေဆုံးသွားပါတယ်။စစ်တွင်းကလက်ကျန်းလို့ယူဆရတဲ့ဘုံပေါက်ကွဲခဲ့တာဖြစ်ပြီးသေဆုံးခဲ့ကြရတာဖြစ်တယ်လို့မန္တလေးမြို့ကတအူက VOA ကိုပြောပါတယ်။ဒါ့အပြင်နောက်ထပ်မပေါက်ကွဲသေးတဲ့ဘုံတွေကိုလည်းတွေ့ခဲ့ရတယ်လို့ဆိုပါတယ်။အပြည့်စုံကတော့ဘန်ကောက်ကနေဝိုင်းတော်သားကိုကြော့ကြော့သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ပေါက်ကွဲမှုဟာမန္တလေးတိုင်းပြည်ကြီးတခုမြို့နယ်ကစစ်မှုရပ်ကွက်မှာမနေ့10နာရီခွဲပတ်ဝန်းကျင်ကဖြစ်ခဲ့တာပါ။အဲဒီကတန်ရေရိုလုပ်ငန်းတစ်ခုမှာစုဆောင်ဝယ်ယူထားတဲ့တန်တဲ့အဟောင်းတွေကိုထုနှက်တဲ့အချိန်ပေါက်ကွဲမှုဖြစ်ခဲ့တာလို့ဖြစ်ရက်ကိုသေးသေးသိထားတဲ့မန္တလေးမြို့ကန်တူက VOA ကိုပြောပါတယ်
။တခင်ဘိုးလာကြီးလမ်းမှာဗျ။ကျင်ဘိုးလာကြီးလမ်းဆိုတာရန်ကုန်မန္တလေးကလာမအဟောင်းရဲ့အရှိပေတထောင်ကျော်လောက်ဝေးတဲ့နေရာကတန်ရေရိုစက်ရုံလေးတစ်ခုမှာဖြစ်တာဗျ။အဲဒီတန်လေးကအဟောင်းတွေကိုသူတို့ဝယ်ထားတာတန်ရေရိုစက်ရုံလေးကတန်အဟောင်းတွေဝယ်ထားတဲ့အခါကျတော့အဲ့တန်အဟောင်းတွေတည်းကနေပြီးတော့တန်တို့တန်စကိုသွေးရင်းဆယ်ရင်းနဲ့မို့ထူရင်းနဲ့အဲ့ဘုံတလုံးကကွဲသွားတာဗ
ျပေါက်ကွဲမှုကြောင့်အလုသမားလူငယ်3ဦးသေဆုံးသွားပြီးမပေါက်ကွဲပဲကြံနေသေးတဲ့နောက်ထပ်ဘုံတွေကိုလည်းတွေ့ရတယ်လို့သူကဆက်ပြောပါတယ
်အလုသမားလေး9ယောက်ရှိတယ်ဗျအဲ့တန်တို့တန်နဲ့တန်ရှင်းနဲ့အလုသမားလေးအဖွဲ့က9ယောက်ဗျအဲ့9ယောက်ကအခုသေသွားတာက16နှစ်18နှစ်အဲ13နှစ်အရွယ်လေး3ယောက်ဗျမပေါက်ကွဲသေးတဲ့ဘုံကူက3လုံးကြံသေးတယ်။တန်တူတန်စဝယ်တဲ့မှာပါလာတာ။ဘုံတော့ဘုံတွေဖြစ်နေကြ။ကျွန်တော်တို့ကတော့ဟိုဒါလေးနားမလည်ဘူးလေ။သူတို့ခုဘေးနားမှာပြောနေတဲ့ပုံစံရတော့ဟိုရှေးတုန်းကတည်းကဘုံတွေကြ။ကြံနေမပေါက်ကွဲသေးတဲ့အသေးစားဘုံတစ်လုံးကဆိုရင်လည်းအပြင်းအားတော်တော်ကိုကြီးတဲ့ဘုံနဲ့အဲ့ဒီအမျိုးအစားကစစ်တွင်းကမပေါက်ကွဲသေးတဲ့ဘုံလို့ယူဆလို့ရပါတယ်
။မန္တလေးမြို့ကမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ဖက်နယ်ဘက်ကအကြီးတန်းတာဝန်ရှိသူတွေလာရောက်စစ်ဆေးနေတယ်လို့ပြောပါတယ်။အခုလိုဘုံအဟောင်းတွေပေါက်ကွဲပြီးအသက်ဆုံးမရတဲ့ဖြစ်ရက်တွေအရင်တုန်းကလည်းဖြစ်ခဲ့ဘူးပါတယ်။မြန်မာနိုင်ငံမှာဒုတိယကမ္ဘာစစ်လက်ကျန်မပေါက်ကွဲသေးတဲ့ဘုံတွေအတော်များများရှိနေအောင်မယ်လို့ခန့်မှန်းကြပါမိမယ်။အရေအတွက်အတိအကျကိုတော့မသိရပါဘူးခင်ဗျာ။